အိန္ဒိယနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့ပူးပေါင်းပြီးကမ္ဘာဇက်ကွန်ပေါ်မှာပိုပြီးကြီးမားတဲ့တာဝန်ကိုယူဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကဒီကနေ့တိုက်တွန်းပြောဆိုပါတယ်။အိန္ဒိယနိုင်ငံရဲ့အတော်ဆုံးကျောင်းသားတွေကတချို့ကိုနယူးဒေလီမြို့တော်ကအိန္ဒိယနည်းပညာတက္ကသိုလ် IIT မှာမင်ခွန်းပြောတဲ့တဲ့ဝန်ကြီးကယ်ရီကအဲ့လိုပြောသွားတာပါ။အိန္ဒိယနိုင်ငံဟာကမ္ဘာကြီးတစ်ခုလုံးပေါ်တည်ရောက်စေတဲ့ကိစ္စရပ်တွေမှာတာဝန်ယူလို့ဆောင်မှုနဲ့တူအတိအမှတ်ပြုခံထားရပြီးသားအင်အားကြီးနိုင်ငံတစ်ခုဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ဂျန်ဖက်ဝါရာကနေဂျာတိဥရုပြောင်းလဲမှုအထိကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်တာမှာကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံနှစ်ခုအကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုဟာမရှိမဖြစ်လိုအပ်တယ်လို့မစ္စတာကယ်ရီကဆိုပါတယ်။ဦးဆောင်နိုင်ငံတွေအနေနဲ့ကိုယ်နိုင်ငံကိုကြော်လွန်ပြီးရှိနေတဲ့ချင်းချောက်မှုတွေကိုအလွယ်တကူလစ်လျူရှုထားလို့မရတဲ့အကြောင်းဘာကြောင့်လဲဆိုတော့အပြန်အလှန်ချိတ်ဆက်လွှမ်းခြုံနေတဲ့ဒီကနေ့ကမ္ဘာကြီးမှာအဲ့ဒီအန်ဒရီဟာနယ်စပ်တွေကိုဖျက်ပြီးမလွှဲမရှောင်သာရောက်လာမှာပဲဖြစ်ကြောင်းဒါကြောင့်မို့အဲ့ဒီအန်ဒရီကိုအတူတကွရင်ဆိုင်ရပါမယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။အိန္ဒိယအမေရိကန်ပူးပေါင်းဆောင်ရွက်ရေးဟာဘယ်တော့မှမရောက်ဖူးတဲ့အဆင့်မှာရှိနေပြီလို့မစ္စတာကယ်ရီကပြောပေမဲ့ရေရှည်ခိုင်မာတဲ့ငင်းချင်းရဖို့အတွက်အားကောင်းတဲ့တန်ငင်းတမန်ကင်းလိုအပ်တယ်လို့ပြောပါတယ်။ဝန်ကြီးကယ်ရီဟာအမေရိကန်အိန္ဒိယမဟာဗျူဟာနဲ့စီးပွားရေးဆိုင်ရာဒုတိယကြိမ်ဆွေးနွေးပွဲအတွက်အိန္ဒိယမှာရောက်နေတာပါ။ဒီကနေ့နောက်ပိုင်းမှာတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နယူးဒေလီမြို့တော်မှာတွေ့ဆုံဖို့စီစဉ်ထားပါတယ်။